ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုရောက်နေတဲ့အချိန်မှာအတန်းဖက်တိုက်ခိုက်မှုတွေပြန်ဖြစ်ပွားလာနေပြီးတော့ဒီကနေ့မနက်မှာတော့မောင်တဲမြို့နယ်အတွင်းကလုံခြုံရေးရဲစခန်း၃ခုမိရှုခံရပါတယ်။ဒီလိုလုံခြုံရေးပြဿနာတွေရှိနေတဲ့အတွက်သတင်းသမားတွေတွားရောက်သတင်းယူခွင့်ပြုရေးတာဝန်ရှိသူတွေကသတိထားစဉ်းစားနေတယ်လို့လည်းသမရယုံပြောခွင့်ရသူကပြောပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေသတင်းတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အော်တိုဘာလ9ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်တော်ဒေသဟာအရင်ရက်ပိုင်းကပြန်လည်တည်ငြိမ်လာပေမဲ့ကြာကြာရင်းနဲ့ညနေပိုင်းကစပြီးအကြမ်းဖက်တာတွေထပ်မံဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေကိုတော့တည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်သာယာရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ
်နေကြတာရေကင်းတကန်တဲ့အင်းတင်ညင်းလို့ရဂျန်တို့ရွာနာတွေစဉ်စခန်းတွေပေါ့နော်ဆိုတော့ဒီရဲစခန်းတွေမှာရေးတွေမရှိတော့ဘူးအရင်တော့ရှိတယ်ကျွန်တော်ကကွန်မြူနတီကကြေကနာဖြစ်တဲ့တုန်းကဗင်္ဂလီလူမျိုးတွေနေတဲ့ရွာနာတွေမှာလှုပ်ထားတဲ့စင်းစခန်းတွေပေါ့နော်အခုကြတော့ရခိုင်တိုင်းရင်းသားတွေနေတဲ့ရွာတွေနာတွေမှာပုံကြိုးချထားတာပေါ့ဗျအဲဒီတော့အဲ့ဒီနေရာမှာရေးတွေမရှိဘူးဒီနေရာတောင်းရွှေထားတဲ့အနေအထားမှာသူတို့ဝင်ပြီးလည်းမရှိတော့စင်နာရီတော့လို့ပြောတာ
ကြတာပရင်းညနေပိုင်းမှာလဲမောင်တော်မြို့နယ်တောင်ပိုင်းကနူရူလာရေကင်းစခန်းကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်သူရဲတပ်ချက်တဦးကြာဆုံးခဲ့တယ်လို့ရဲတပ်ချက်တဦးလည်းဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုရောက်ရှိနေချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့နိုင်ငံတကာတန်တမန်တွေဟာရခိုင်ပြည်နယ်အတွင်းကလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်တာတွေရှိကြောင်းသတင်းတွေထွက်ပေါ်ခဲ့တာကြောင့်တွားရောက်လေ့လာစုံစမ်းခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ CPJ ခေါ်သတင်းသမားများကောင်ဝင်စောင့်ရှောက်ရေးအသင်းကလည်းရခိုင်ပြည်နယ်အတွင်းကိုသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းယူခွင့်ပေးဖို့အတွက်တောင်းဆိုထားပါတယ်။ဒီတောင်းဆိုချက်အပေါ်မှာတမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကအခုလိုတုံ့ပြန်ပါတယ်။
ကျွန်တော်အဲ့ဒါကိုအလေးထားတယ်။ဒါကြောင့်လည်းဆိုသတင်းမှားတွေပြန့်နေတဲ့အတွက်ကိုနောက်တစ်ခုကတချို့ political agenda ပေါ့နော်။မီဒီယာကိုသုံးချပြီးတော့အဲ့လိုမျိုးလုပ်နေတာရှိတယ်။ရှိတဲ့အတွက်ကျွန်တော်တို့ကသတင်းမီဒီယာတွေအဲ့ဒီမှာသွားပြီးတော့လက်တွေ့မြေပြင်ခြေနေတဲ့သတင်းယူခွင့်ရှိဖို့ပေါ့။အဲ့ဒါကိုစဉ်းစားသုံးသပ်စီစဉ်ဖို့ဆောင်ရွက်နေတယ်။သို့တော်လည်းလက်တွေ့ခြေနေကမနေ့ကပဲမနေ့ညကပဲရဲတယောက်ထေသွားတယ်။စခန်းကိုဝင်တိုက်တယ်။ဒီနေ့လည်းပဲအမှမီးရှို့တယ်ဒီနေပြည်တော်လုံခြုံရေးအခြေအနေတွေကိုအကုန်လုံးစဉ်းစားပြီးတော့ဆောင်ရွက်နေတယ်အဲဒီဟာကိုဆောင်ရွက်ပေးဖို့တချို့လည်းအစီအစဉ်တွေလုပ်နေပေါ့နော်ဒါပေမဲ့တော့နေပြည်တော်အခြေအနေနောက်ဆုံးအခြေအနေကြည့်နေ
ဒီရပိုင်းတွေအပြင်မှာမောင်တော်ဒေတာကတည်င်းကိုရေးသားခဲ့တဲ့မြန်မာတိုင်းဂျာနယ်ကတည်င်းတော်တူဦးဟာအစိုးရရဲ့ဖိအားပေးမှုတွေကြောင့်အလုထုတ်ခံခဲ့ရတယ်လို့လည်းတည်င်းတွေထွက်ပေါ်ခဲ့ပါတယ်နိုင်ငံတကာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ HRW အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့စာနယ်ဇင်းသမားတွေအပေါ်အစိုးရရဲ့ချင်းချောက်မှုတွေဟာအဆိုးဆုံးအခြေအနေမှာရောက်နေပြီလို့ဒီကနေ့ပဲဝေဖန်ခဲ့ပါတယ်။တမရာယုံပြောခွင့်ရသူဦးစော်ထေကတော့အစိုးရအနေနဲ့ဖိအားပေးရတွေမရှိဘူးလို့တုံ့ပြန်ခဲ့ပါတယ
်။သူ့ site ကိုကျွန်တော်တို့ဟို Facebook မှာရှင်းတယ်။ရှင်းတယ်ဆိုတာသူ့ဟာဒီအဲ့ရေးသားရတဲ့မှာသူ့က1ဆို့ဖြစ်နေတယ်။ကြခိုင်ပြည်နယ်မှာရှိတဲ့ဒီလူမျိုးစုတစ်ခုနာမည်ပေါ့အဲ့ဒါကိုရအောင်ကြိုးပမ်းနေတဲ့အဖွဲ့အစည်းတွေ advocate တွေပေါ့အဲ့ဒီကစို့တွေကိုပဲကိုးကားပြီးတော့မဟုတ်မမှန်တဲ့သတင်းကိုရှင်းသားဖော်ပြထားတဲ့အတွက်ကျွန်တော်တို့ကအဲ့ဒါကိုထောက်ပြတယ်သူ့ရဲ့သတင်းကို writer သတင်းတန်တာကလည်းအလားတူမျိုးကမေးတယ် writer မှဒီနှစ်ဖက်ပြောကြားချက်တွေကိုမျှတဖော်ပြထားတာတွေ့ရတယ်အဲ့ဒါကိုကျွန်တော်နိုင်ရှင်ပြီးတော့ဒီသတင်းနဲ့ဒီသတင်းကွာခြားချက်ပေါ့နော်အဲ့ဒါတွေပါဖို့ဟို highlight လို့သာဖြစ်တယ်သူမှမပါဘူးဒါတွေဖော်ပြဖို့ပြက်ွက်တယ်ဆိုတာကျွန်တော်ရှင်းပြခြင်းဖြစ်တယ်ကျွန်တော်တို့ကဒီမီဒီယာကိုဖီအားပေးတာချင်းချောက်တာဘာမှလုပ်ပြအကြောင်းမရှိဘူ
းနိုင်ငံတကာတန်တမာတွေရဲ့ရခိုင်ပြည်နယ်ခီးစဉ်ပြီးဆုံးချိန်မှာတော့တည်င်းတွေထွက်ပေါ်နေခဲ့တယ်လို့လူခွင့်ရေးချိုးဖောက်တာတွေကိုမတွေ့ရကြောင်းနဲ့အာဓမ္မပြုကျင့်ခံရတယ်ဆိုတဲ့တိုင်ကြားထားတွေကိုလည်းမကြုံခဲ့ရကြောင်းကုလသမဂ္ဂဌာနညှိနှိုင်းရေးမှူးမစ်ရီနာတာကပြောပါတယ်လောလောဆယ်မှာတော့ဒီရက်ပိုင်းအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလူကြုံရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်သူတွေကိုစုံစမ်းနေစေရှိပါတဲ့။အော်တိုဘာလ9ရက်နေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအကြမ်းဖက်သူတွေအားလုံးကိုဖော်ထုတ်နိုင်တာမရှိသေးသလိုလူယူသွားတဲ့လက်နက်တွေကိုလည်းအားလုံးပြန်လည်သိမ်းဆည်းနိုင်တာမရှိသေးပါဘူး။